American Congress မှာအများစုကြီးစိုးရေးရလဟာလဲအင်္ဂါနေ့မဲပေးပွဲကနေထွက်ပေါ်လာမှာဖြစ်ပါတယ်။ဒီရလဟာဆိုရင်သမ္မတရွေးကောက်ပွဲအနိုင်ရသူရဲ့ဥပဒေအစိုးပြုချက်တွေအရေးမှာအဓိကအခန်းကဏ္ဍကပါဝင်လာမှာလဲဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်နေရာ435နေရာအလုံးအတွက်နှစ်နှစ်သက်တမ်းကိုသက်တမ်းသစ်ကိုအင်ကန်နေရွေးကောက်ပွဲမှာရွေးချယ်နေတာဖြစ်တယ်လို့ပဲအထက်လွှတ်တော်နေရာ100တဲက34နေရာအတွက်6နှစ်သက်တမ်းသစ်ကိုလည်းရွေးချယ်နေတာဖြစ်ပါတယ်လက်ရှိမှာတော့ဒီမိုကရက်တစ်ကအထက်လွှတ်တော်ကိုအ ਨੇ စုနဲ့ကြီးစိုးထိန်းချုပ်ထားတာဖြစ်ပြီးအောက်လွှတ်တော်မှာတော့ရီပါဘလီကန်တွေကကြီးစိုးထားတာပါဒါပေမဲ့လည်းလွှတ်တော်နှစ်ရဲ့ကြီးစိုးမှုကပြောင်းပြန်ဖြစ်သွားနိုင်တယ်လို့မူလအတိုင်းလည်းဖြစ်နေနိုင်တယ်လို့ရွေးကောက်ပွဲသုံးသပ်သူတွေကခန့်မှန်းကြပါတယ်။ဘလို့ရလတ်မျိုးပဲထွက်ပေါ်လာပါစေလွှတ်တော်နှစ်ရဲ့စလုံးမှာတော့ပါတီတွေအနေနဲ့အ ਨੇ စုအသားစီးရတဲ့အခြေအနေမျိုးနဲ့ဆက်ရှိနေမယ်အလားအလာရှိနေပါတယ်။51-49နဲ့ဒီမိုကရက်ကကြီးစိုးထားတဲ့အထက်လွှတ်တော်မှာရီပါဘလီကန်တွေကပြန်လည်ထိန်းချုပ်လာနိုင်မယ်အလားအလာခေါင်းလည်းရှိနေပါတယ်။ West Virginia ကိုစားပြုအထက်လွှတ်တော်အမတ်ရအတွက် Republican တွေအနိုင်ရမယ်လို့ခန့်မှန်းထားကြပြီး Democrat တွေထံကနောက်တနေရာထပ်ပြီးတော့အနိုင်ရမယ်ဆိုရင်တော့အထက်လွှတ်တော်မှာ Republican တွေထိန်းချုပ်လာနိုင်မယ်အခွင့်အလမ်းလေးဖြစ်ပါတယ်ရှင်